အမေရိကန်ပြည်တော်စုနဲ့အာဖဂန်တာလီဘန်အဖွဲ့ကြောင့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေတရားဝင်ပြန်ဆဖို့ပြင်ဆင်နေပါပြီ။အာဖဂန်စစ်ပွဲအဆုံးသတ်ရေးနိုင်ငံရေးအဖြေတစ်ခုရှာဖို့ရည်ရွယ်တဲ့တစ်နှစ်ကြာဆွေးနွေးပွဲတွေကိုသမ္မတဒေါ်နယ်ထရမ့်ကယုတ်ရက်ရက်လိုက်ပြီး3လကြာမှပြန်ဆဖို့ပြင်ဆင်နေတာပါ။အမေရိကန်စစ်ဆက်ဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဇယ်မီခလီဇက်ဟာအာဖဂန်ဆွေးနွေးအဖွဲ့ကိုယ်စားလှယ်တွေတခြားအာဖဂန်ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့ကာဘူးမြို့တော်ကိုဗိုလ်ဒူးနေ့ကရောက်သွားပါပြီ။အမေရိကန်တစ်ဆင့်တာလီဘန်ဂျားကန်ကိုယ်စားလှယ်အဖွဲ့ရုံးဆိုင်တဲ့ကာတာနိုင်ငံကိုခီးဆက်မယ်လို့နိုင်ငံကြီးဌာနထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ဒါပေမဲ့ကာတာနိုင်ငံဒိုဟာမြို့ကိုသွားမယ့်ချက်ကတော့အတိအကျပြောမထားပါဘူး။တမ်မကြီးခါလီဇက်ဟာဒိုဟာမြို့မှာအာဖဂန်နိုင်ငံတွင်ဆစ်ဆက်ညှိနှိုင်းမှုတွေဖြစ်လာနိုင်စေမဲ့စစ်ပွဲအဆုံးသတ်ရေးငြင်းချမ်းတဲ့အဖြစ်တစ်ခုရစေမဲ့အတိအကျအဖြစ်အပြေးခံရစေရေးဖြစ်စေနိုင်ဖို့တိုက်ခိုက်မှုတွေလျှော့ချရေးလှုပ်ဆောင်ရမယ့်အဆင့်တွေကိုတာလီဘန်ဖွဲ့နယ်ပြန်လည်ဆွေးနွေးမှာဖြစ်ပါတယ်လို့နိုင်ငံကြီးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တမ်မကြီးခါလီဇက်နဲ့ဆွေးနွေးပွဲတွေနောက်တစ်နေ့မှဖြစ်လာမယ်လို့ခန့်မှန်းကြောင်းတာလီဘန်သတင်းရင်းမြစ်တွေကပြောပါတယ်။အာဖဂန်ဘွားအမေရိကန်တပ်မှမစ္စတာခလီဇက်ဟာသမ္မတထရမ်ကစက်တင်ဘာလ9ရက်နေ့မှာဆွေးနွေးပွဲတွေကိုရုတ်တရက်ဖျက်လိုက်တဲ့အချိန်ထိတာလီဘန်တွေနဲ့ဆွေးနွေးပွဲ6ချိန်ကိုဥဆောင်ပြုလုပ်ခဲ့သူဖြစ်ပါတယ်။